ဂျပန်မြန်မာချစ်ကြည်ရဲ့ခီးစဉ်ဖြစ်တဲ့ဂျပန်နိုင်ငံကိုတရားဝင်သွားရောက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးတော်အောင်ဆန်းစုကြည်နဲ့အဖွဲ့ဟာဂျပန်နိုင်ငံကိုရောက်ရှိသွားပြီဖြစ်ပြီးမနက်ဖြန်မနက်မှာတော့ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအ
တင်ထွက်ခွာသွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာပဲဂျပန်နိုင်ငံကိုရောက်ရှိသွားပါပြီ။ဒေါက်အောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တခြားဂျပန်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့မနေ့ဖန်နိုဝင်ဘာ၂ရက်နေ့မှာတော့ဂျပန်ရောက်မြန်မာဒီမိုကရေစီရေလှရှားသူတွေနဲ့တခြားမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်အဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့ဦးတန်းဆွေကပြောပါတယ
်။ဟုတ်ကဲ့ရောက်သွားပါပြီခင်ဗျာ။ဘယ်နဲ့ဖန်ကြလို့ရှိရင်တော့ဂျပန်မှာရှိနေတဲ့ကျွန်တော်တို့ဗမာနိုင်ငံသားတွေနဲ့တွေ့ဆုံပွဲကိုဘယ်နဲ့ဖန်မနေ့မှာလုပ်ဖို့အတွက်စီစဉ်ထားတာရှိပါလေ
။ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့ဒေါ်အောင်ဆန်းစုကြည်တို့ရဲ့တွေ့ဆုံပွဲကိုတော့ဂျပန်စံတော်ချိန်မနေ့ဖြန်မနေ့9နိုင်ခွဲကနေ17နိုင်ခွဲထိပြုလုပ်သွားမှာဖြစ်ပါတယ်။တွေ့ဆုံပွဲအတွင်းဒေါ်အောင်ဆန်းစုကြည်ကိုအဓိကတင်ပြမယ့်အကြောင်းအရာတွေထဲမှာဂျပန်ရောက်မြန်မာနိုင်ငံသားတွေမြန်မာပြည်ပြန်နိုင်ရေးကိစ္စနဲ့အခွင့်ဆောင်တဲ့ကိစ္စတွေပါဝင်တယ်လို့ဦးတန်းဆွေကပြောပါတယ
်။စစ်ဆေးရလက်ထက်မှာဒီနောက်ဆောင်ကိုလည်းကျွန်တော်နိုင်ငံမရှိတဲ့မြန်မာနိုင်ငံသားတွေကဒီနိုင်ငံရေးလှုပ်ရှားမှုတွေမှာပါခဲ့ကြတာပေါ့လေ။အဲ့တော့ပါတဲ့ခါကျတော့ဒီနိုင်ငံသားတွေက passport ရုပ်သိမ်းတာကိုခံရတယ်ကြ။ဒီမှာမွေးလာတဲ့ကလေးတွေကလည်းနိုင်ငံမဲ့လို့ပုံစံမျိုးကိုစိတ်လက်ဖြစ်တယ်။ဘယ်မှာနိုင်ငံလဲပြန်လို့မရဘူး။အဲ့ဒီမှာတန်ရုံကတော့ဒီကဘယ်မှာနိုင်ငံသားစာအုပ်ဘယ်မှာနိုင်ငံသားချစ်ကိုပြန်လို့ခြင်းနဲ့ဆိုလို့ရှိရင်ခေါ်ဆောင်ရမယ်ဆိုပြီးဖြစ်လာတယ်ကြ။အဲ့ဒီအခွန်ကိုစစ်ဆိုးရလက်ထက်မှာဒီဂျပန်မှာရောက်နေတဲ့လူတွေကမပေးတဲ့အခွန်လေးဆိုပြီးသူကသတ်မှတ်ပြီးတော့ကျွန်တော်တို့ကိုကောက်ခံပါတယ်။ဒီတော့ဒီမှာနိုင်ငံမှာကနေတဲ့ဒီမှာနိုင်ငံသားတွေကဂျပန်အစိုးရကိုအခုဆောင်ရတယ်ကွာဆိုတော့ဒီဝင်ငွေတစ်ခုလုံးကိုဒီမှာနိုင်ငံဝင်လေးပေးရမယ်ဂျပန်အစိုးရကိုလည်းဆောင်ရမယ်ဆိုတော့ဖြစ်တဲ့ခါကျတော့ဂျပန်နိုင်ငံကအခုသိစည်းကြီးတာ哦အဲ့တော့ဒီမှာရှိနေတဲ့လူတွေကရမ်းခက်ခဲကြုံရတယ်ဒါပေမဲ့အဲ့ဒါလေးကိုတော့ဆောင်စုကြည့်သိအောင်တင်ပြမယ်ဆိုတဲ့အားလေးကတော့ကျွန်တော်တို့ဒီမှာအားလုံးကိုသိစင်သားကြတယ်လို့သိရပါတယ
်ဒေါက်ဆန်စုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဂျပန်အင်ဂရစ်မင်းနဲ့မိဖုရားတို့ကိုလည်းတွားရောက်တွေ့ဆုံနှုတ်ဆက်မှာဖြစ်ပါတယ်ဂျပန်မြန်မာနှစ်နိုင်ငံတရားဝင်ချစ်ကြည်ရဲ့ခီးစဉ်ဖြစ်တဲ့တွားရောက်တဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ငားရက်ကြာခီးစဉ်တွင်ဒေါက်အောင်ဆန်းစုကြည်နဲ့အတူစီမံကိန်းနဲ့ဗန္ဒရဲ့ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခင်မောင်တင်တို့လိုက်ပါသွားသလိုနိုင်ငံသားရဲ့ဝန်ကြီးဌာနသမရရုံးဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနစီမံကိန်းနဲ့ဗန္ဒရဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေလည်းလိုက်ပါသွားတယ်လို့မြန်မာနိုင်ငံနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ဂျပန်နိုင်ငံဟာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းအတွက်အထောက်အကူပေးတဲ့နိုင်ငံတစ်နိုင်ငံဖြစ်တာကြောင့်အခုဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာဂျပန်မြန်မာဆက်ဆံရေးပုံမှန်တိုးတက်ခိုင်မာဖို့မျှော်လင့်တယ်လို့ဂျပန်နိုင်ငံသားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2015နိုဝင်ဘာရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရပြီးအစိုးရတာဝန်စတင်ထမ်းဆောင်တဲ့အချိန်ကလေးကအခုဂျပန်နိုင်ငံခီးစဉ်ဟာဒေါအောင်ဆန်းစုကြည်ရဲ့ပထမဦးဆုံးတွားရောက်တဲ့ဒီဝင်ခီးစဉ်ဖြစ်ပါတယ်ရှင်။